စ်တင်မြို့တာပိုင်းကယ်ဆယ်ရေးစခန်းကမွတ်စလင်တချို့နဲ့ဒေသခံတချို့ကြားပြည်ပထဖြစ်ပွားပြီးတဲ့နောက်အခုခါမှာစစ်တင်မြို့ချင်းနေတည်ငြိမ်နေတယ်လို့ဒေသလုံခြုံရေးရဲတပ်ဖွဲ့ကပြောပါတယ်။အခုလိုပြည်ပခမျိုးမပေါ်ပေါက်အောင်ချမှတ်ထားတဲ့စီရင်စည်းကမ်းတွေနဲ့အညီတပ်ဆိုင်သူတွေအနေနဲ့လိုက်နာနေထိုင်ဖို့လည်းဒေသခံတွေကဆန္ဒရှိနေကြတာပါ။စစ်တင်မြို့ရဲ့နောက်ဆုံးအခြေအနေကိုတော့ကိုအောင်အောင်ကသက်သွယ်မြင်မြန်တင်ပြထားပါတယ်ရှင်။
လိုင်းကလေးနေကစစ်တီမျိုးဒါလိုင်းကယ်ဆယ်ရေးစခန်းကမွတ်စလင်တချို့နဲ့ဒေသခံတချို့ကြားဖြစ်ပွားခဲ့တဲ့ပြည်ပခါကြောင့်လူတဦးသေဆုံးပြီးတဲ့နောက်အခုခါမှာစစ်တီမျိုးရဲ့အခြေအနေဟာတည်ငြိမ်နေတယ်လို့စစ်တီခံရင်းမှုဝန်ထောင်ကပြောပါတယ်
။ဟုတ်ကဲ့စစ်တီမျိုးကတော့ပုံမှန်တိုင်းပါပဲညာဘာမှပြဿနာမရှိပါဘူး။အေးအေးညံ့နေသွားလာလို့ရပြီးတော့ကျွန်တော်လူညုံရေးတပ်ဖွဲ့တွေကလည်းအပြည့်တောင်းယူဆောင်ရွက်ပေးနေပါတယ်ညာ။
ဒါပေမဲ့စခန်းကမွတ်စလင်ဆယ်ဦးဟာစစ်တီမျိုးတရားရုံးမှာတက်တည်ထွက်ဆိုဖို့ကားတစ်စီးနဲ့လာရောက်စဉ်အဲ့ဒီကားနောက်ကနေဦးလာမြင့်အပါဝင်မွတ်စလင်ခုနှစ်ဦးဟာတီးကြကားတစ်စီးနဲ့လိုက်လာခဲ့တာပါအဲ့ဒီနောက်မှာတော့တီးကြခွဲထွက်ပြီးအဆောက်အအုံရဲလုံခြုံရေးတပ်ဦးနဲ့အတူလော်နီဦးစစ်ကမ်းကိုတွားရောက်စဉ်မှာဒေသခံတချို့နဲ့ပြည်ပခဖြစ်ပွားပြီးဒါပေမဲ့စခန်းကအသက်55နှစ်အရွယ်ဦးမောင်မြင့်တည်ဆုံးရတယ်လို့သူနဲ့အတူလိုက်ပါလာခဲ့တဲ့6ဦးနဲ့တန်ရရခဲ့ပါတယ်အဲ့ဒီပြည်ပခဖြစ်စဉ်ကိုတော့ရင်းမှုဝန်ထောင်ကအခုလိုရှင်းပြပါတယ်
ဟုတ်ပဲမယ်ဆိုပြီးတော့ကြတော့ရေခိုင်သားတယောက်ကစမ်းခေါ်လို့အဲ့မှာမျိုးတဲ့ရောက်တော့မျိုးတဲ့ကရေစကန်တစ်ခုကိုကြီးကောင်းပြီးတော့အာရေခိုင်သားခေါ်ရဲဆိုပြီးတော့အဲ့ဒီကတောင်းရှိတဲ့လူမျိုးပဲနဲ့တယောက်ကလာဟိုတက်လို့တပဲထက်ပြီးလို့ဒီလိုကြီးဖြစ်သွားတာပါ
ပြည်ထောင်ဖြစ်ပွားရမှာပါဝင်တဲ့ဒါရန်စကန်ကမွတ်စလင်တွေအနေနဲ့တီးကြကားတစ်စီးနဲ့ထွက်ခွာလာရမှာသဆိုင်ရာတာဝန်ရှိသူတွေအနေနဲ့အပြေမထွက်ဖို့တားဆီးတာမျိုးရှိမရှိဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဆီလပိုဂရန်ဒီလည်းဒါပိုင်ဒုက္ခသည်စခန်းကိုမကြသေးခင်ငါးမှသွားရောက်ခဲ့ပြီးဒုက္ခသည်တွေရဲ့အခြေအနေကိုလေ့လာခဲ့ပါသေးတယ်ဒါပိုင်စခန်းကမွတ်စလင်တွေအနေနဲ့လွတ်လပ်စွာသွားလာခြင်းရှိပေမဲ့ပြည်ပခဖြစ်ပွားနိုင်တဲ့အနေအထားကိုရှုံရှားဖို့လူလာနေပါတယ်စစ်တွေမြို့ကန်ဦးတန်းထွန်းက
သူတို့အချင်းချင်းအဲ့ဒီဘင်္ဂလီဒုက္ခသည်စခန်းဒီဘက်မှာရှိတဲ့ရွာတွေကိုသူတို့လွတ်လပ်စွာသွားလာခြင်းရှိတယ်လीသူတို့အချင်းလွတ်လပ်သွားလာခြင်းရှိတယ်ဒါပေမဲ့စစ်တွေမြို့ပေါ်ကိုလာဖို့ကြံတော့သူတို့ရဲ့လုံခြုံရေးအတွက်ပဲရဲတွေကလွဲရင်စောင့်ချက်ပြရတာရှိတယ်။ဒီနေ့ကတော့ပြောတာကတော့ဒီဒင်္ဂလီတွေမသွားသင့်တဲ့နေရာကိုသွားခွင့်မရှိတဲ့နေရာကိုသွားတဲ့တစ်ချက်ရယ်။နောက်ချက်ကသွားခွင့်မရှိတဲ့နေရာချို့ကိုအဆောင်ရှောက်လိုက်ပြီးတဲ့ဟိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတော့ပြစ်တော့ကြတာပေါ့လေ။
အခုခါမှာတော့တခြားဒေသတွေကိုပြည်ပခကူးဆက်ပြန်ပွားတာမျိုးမရှိအောင်စစ်တွေမျိုးမှာလုံခြုံရေးတင်းတင်းကြပ်ကြပ်ချထားပြီးဒီဖြစ်စဉ်အသေးစိတ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတယ်လို့ပြည်မှုကျွလွန်သူတွေကိုဖမ်းဆီးပြီးအရေးယူဖို့ဆောင်ရွက်နေတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ